ကမ္ဘာကြီးမှာဖြစ်ပေါ်နေတဲ့ချင်းချောက်ရံတွေကိုဒီအမေရိကန်သမ္မတအသစ်ဖြစ်လာမဲ့ဒေါ်နယ်ထရမ့်နဲ့အတူလက်တွဲပြီးတော့ဖြေရှင်းသွားဖို့လိုလာတယ်လို့နေတိုဒီစစ်ရေးမဟာမိတ်အဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။ယူကရိန်းစစ်ပွဲမှာရုရှားဘက်ကနေမြောက်ကိုရီးယားတရုတ်နဲ့အီရန်တို့အတူပူးပေါင်းပါဝင်နေတဲ့စိုးရိမ်စရာဖြစ်ပေါ်တိုးတက်မှုတွေအပေါ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့အတူတွဲတုံ့ပြန်သွားရမှာဖြစ်တယ်လို့နေတိုအတွင်းမှူးချုပ်မာခရူတာကဒီကနေ့သတင်းတောက်တွေကိုပြောကြားခဲ့ပါတယ
်။dangerous new developments and we need to discuss that today but I also look forward to
Ukraine ကိုတိုက်နိုင်ဖို့မြောက်ကိုရီးယား၊အီရန်နဲ့တရုတ်တို့ကရုရှားနဲ့အတူလက်တွဲနေကြတာဟာပိုပိုပြီးတော့မြင်လာနေရတဲ့စိုးရိမ်စရာဖြစ်ပေါ်တိုးတက်မှုတွေကိုဒီကနေ့ဆွေးနွေးကြမှာဖြစ်တယ်လို့ DNDA ကိုအားလုံးပူးပေါင်းပြီးတော့ဘယ်လိုတုံ့ပြန်ကြမလဲဆိုတာကိုသမ္မတ Trump နဲ့ဆွေးနွေးနိုင်ဖို့လိုလားမျှော်လင့်ထားတယ်လို့ NATO ဖွဲ့အတွင်းမှူးချုပ်ကပြောကြားခဲ့တာပါကမ္ဘာကြီးရှင်ဆိုင်နေရတဲ့အန္တရာယ်တွေကိုအားလုံးပူးပေါင်းတုံ့ပြန်ဖို့ကမ္ဘာကြီးလုံခြုံနေစေဖို့ဖြစ်တယ်လို့ဒီဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့တော်မှာကျင်းပတဲ့ဥရောပနိုင်ငံရဲ့အသိုက်အဝိုင်းထိပ်သီးစည်းဝေးပွဲမှာအကြီးအကဲရူတာကသတင်းတော့တွေကိုပြောကြားခဲ့တာပါယူကရိန်းကိုတိုက်နေတဲ့စစ်ပွဲမှာရုရှားဘက်ကနေမြောက်ကိုရီးယားစစ်သားတွေပါဝင်တိုက်ခိုက်ပေးနေပြီးရုရှားမြောက်ကိုရီးယားတရုတ်နဲ့အီရန်တို့ပူးပေါင်းနေကြသလိုမြောက်ကိုရီးယားကိုနှိပညာတွေပေးနေတဲ့အတွက်အနာဂတ်မှာအမေရိကန်နဲ့ဥရောပတိုက်တာမကအင်ဒိုပစိဖိတ်ဒေသကမိတ်ဖက်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားတို့အတွက်လည်းချင်းချောက်ရံတွေဖြစ်လာတယ်လို့နေတိုအကြီးအကဲကပြောပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းထရမ့်ပြန်လည်အနိုင်ရခဲ့တဲ့အတွက်နေတိုအဖွဲ့နဲ့ယူကရိန်းအပေါ်အမေရိကန်ရဲ့ထောက်ပံ့မှုအကူအညီတွေအပြောင်းအလဲဖြစ်သွားမလားဆိုတဲ့စိုးရိမ်မှုတွေကြားမှာပဲ EU ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေကြတာဖြစ်ပါတယ်။အမေရိကန်အနေနဲ့ယူကရိန်းကိုဆက်လက်ကူညီဖို့နဲ့တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲတွေမဖြစ်အောင်ရှောင်ချဖို့အတွက်ဥရောပခေါင်းဆောင်တွေတိုက်တွန်းနေကြပါရဲ့ရှင်။